ရန်ကုန်မြို့ရွှေရကုန်ဖျားနီးနဲ့ရန်ကုန်စေယုံကြီးနားအပဝင်တခြားနေရာတချို့မှာလုံခြုံရေးတွေတိုးမြင့်ချထားတယ်လို့လူစီကားရကုန်တိုက်တွေမှာလည်းအရင်ရက်တွေကထက်ပိုပြီးလုံခြုံရေးတွေချထားတယ်လို့မြို့ကန်တွေကပြောပါတယ်။ဒါဟာရွေးကောက်ပွဲရဲ့နီးလာတာမို့အခုလိုလုံခြုံရေးအခြေအနေတွေတင်းကျပ်လာတာလို့လည်းခန့်မှန်းကြပါတယ်။ဒီတော့မတင်းတီတီရေလုံခြုံရေးတိုးမြင့်ထားတဲ့အခြေအနေအပြည့်အစုံကိုဆက်ပြီးပြောပြပေးပါရှင်။
ဟုတ်ပါတယ်ရှင်ရန်ကုန်ကသမိုင်းအစဉ်ဆက်တော်လှန်ရေးအစဉ်အလာရှိခဲ့တဲ့ထင်ကြရနေရာတွေလူစီကားရကုန်တိုက်လိုနေရာတွေမှာမနေ့လောက်ကစလို့လုံခြုံရေးတွေကိုအတော်ကလေးတိုးမြင့်ချထားတာတွေ့ရတယ်လို့ရန်ကုန်မြို့ကန်တဦးကပြောပါတယ
်ရန်ကုန်မြို့မှာပေါ်လုံခြုံရေးထူထဲတဲ့ချထားတဲ့နေရာအခုဒီစူးလီတဝိုက်ရဲ့ကျောက်တရားမြို့နယ်ပဲရဲ့နောက်ရန်ကုန်စေးရုံကြီးအနီးတဝိုက်ပေါ့နော်အဲ့ဘက်တွေမှာချွေတကုန်ဖရားတဝိုက်ရဲ့ဟိုဖရားဝန်းကျင်အခုညာဒီတောင်ဘက်မြို့ဒီဘက်ဟိုအရှိဘက်မြို့တို့ပဲအဟမ်းဘက်ကမဟုတ်ပါနော်အဲ့ဘက်မှာတော့လက်နက်ကင်စစ်သားတွေကအခုရှိနေတော့ကုံလိုက်တွေမှာတော့ပုံမှန်သူတို့စစ်ဆေးနေတဲ့ဟာလေးရှိတာပါနော်ဒါပေမဲ့ဒီရက်ပိုင်းမှာဒီမြေနေကုန်းဘက်မှာကြတော့ဒီကုံလိုက်တွေရှိနေပါတယ်မှာလက်နက်ကင်စစ်သားတွေရောရဲတွေရောရှိတယ်ဟောဒီအထက်မှာရှိတဲ့ဒီ market ကလုံခြုံရေးဝန်ထမ်းတွေကလည်းသူလူသားသားကိုပို့ပြီးတော့စစ်တယ်အဲ့ဒါကတော့ဒီဘက်လမ်းမတော်တစ်ဝိုက်မှာလည်းပို့ပြီးတော့စစ်ဆေးတာတွေ့တယ်
အရင်ကလုံထင်းဝစ်တွေနဲ့လောက်တာလုံခြုံရေးစောင့်ချက်မှုတွေရှိရကနေဒီအပိုင်းတွေအတွင်းမှာစစ်ကားတွေနဲ့စစ်သားတွေကိုပါတွေ့နေရတယ်လို့လည်းသူတို့ကပြောပါတယ
်ကျွန်တော်တို့သတိထားမိတာကတော့စနေနေ့မှာပို့ပြီးတော့စစ်စစ်တတကြီးကြောင်းလိုက်လာတာပေါ့နော်ညဘက်ကြလို့ရှိရင်လည်းဟိုလုံခြုံရေးကားတွေလုံထင်းကားတွေကဟိုမီးရောင်စုံတွေဝါလက်စီထွန်ပြီးတော့ဖတ်တာတို့နောက်လမ်းတွေမှာအတားအဆီးတွေချတာတို့တွေ့လာတာပေါ့ခါတိုင်းကတော့ရဲလုံထင်းကားတွေပေါ့နော်ဟိုမြေတန်းတော့ပတ်နေတာပေါ့နော်တနာရီခွဲနှစ်နာရီတစ်စီးလောက်တော့ပတ်နေတယ်ဒါပေမဲ့ဒီရက်ပိုင်းမှာလုံခြုံရေးလုံလင်းကားတွေလည်းဟို၃စီးတဲ့၄စီးတွေပတ်လာတာတွေ့ရတယ်ပြီးတော့ဟိုနောက်ဒီစစ်သားလက်နက်ကင်ပေါ့နော်လက်နက်ကင်စစ်သားတွေလည်းနေရာခက်စိတ်စိတ်ပေါ့ချထားတာတွေ့ရတယ်၅ရောက်တဲ့တွေ၆ရောက်တဲ့တွေပေါ့နော်အဲ့လိုမျိုးတွေဟိုသူတို့ဖြစ်မြေနီကုန်းတဝိုက်မှာပေါ့
နောက်တစ်ခါဗိုလ်ချုပ်မှုကြီးတန်းရွှေဟာနေပြည်တော်ကနေရန်ကုန်ကိုရောက်နေပြီးတော့မနေ့ကစလို့ရန်ကုန်စစ်ကမ်းတိုးချဲ့ရေးအပါအဝင်တခြားနေရာတွေကိုသွားနေတယ်ဆိုတဲ့သတင်းတွေကြောင့်လည်းအခုလိုလုံခြုံရေးတိုးချထားတာလို့ပြောကြတာတွေရှိပေမဲ့အများစုကတော့ဆယ်ရက်လောက်သာလိုတော့တဲ့ရွေးကောက်ပွဲကြောင့်သာဖြစ်တယ်လို့ခန့်မှန်းကြပါတယ်
။ရန်ကုန်မှာလုံခြုံရေးတိုးချတာတော့ဟိုလူတွေစိတ်ထဲမှာပေါ့နော်အလံအပြောင်းလဲလုပ်တာတွေရဲ့နောက်နိုင်ငံရေးပါတီတွေမဲဆွဲနေတာတွေရဲ့ဖြစ်နေတဲ့အခါကျလူတွေစိတ်ထဲမှာနိုင်ငံရေးကလည်းဟိုဘယ်လိုဖော်မလဲအရင်တော့လည်းစားလို့ရင်ပို့ပြီးတော့နုံနုံကြကြချင်းနေတဲ့အချိန်ဆိုတော့ပူပြီးတော့သတိထားပြီးတော့သူတို့ပူချတဲ့သဘောမျိုးလည်းပြန်လာကျွန်တော်တို့သတိထားမိတာကတော့စနေနေ့မှာပူပြီးတော့စိတိတသာကြီးကြောင်းလိုက်လာတာပေါ့နော
်ရန်ကုန်မြို့ကလူငယ်တူကသူမြင်တွေ့ခဲ့တဲ့လုံခြုံရေးအခြေအနေကိုပြောပြခဲ့တာပါရှင်မြန်မာနိုင်ငံမှာရွေးကောက်ပွဲနီးလာတာနဲ့အမျှရွေးကောက်ပွဲဆန့်ကျင်ရေးလှုပ်ရှားမှုတွေလည်းပိုပြီးတွေ့လာရတာမို့လုံခြုံရေးအခြေအနေတွေဟာဒီကထက်ပိုးပြီးတော့တင်းကျပ်လာမယ်လို့လည်းမြို့ကန်တွေကပြောကြပါတယ်ရှင်